ချိုင်းနိုင်ငံကိုလေကြောင်းကနေဝင်လာကြမဲ့နိုင်ငံတကာခီးတရီအနေနဲ့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားတဲ့သက်တည်အထောက်အထားပြသရမယ်လို့ CAD ထိုင်းလေကြောင်းအာဏာပိုင်အဖွဲ့ကပြောပါရယ်တရုတ်နိုင်ငံကသူ့ရဲ့နေဆက်ဂိတ်တွေတနင်္ဂနွေနေ့မှာပြန်ပွင့်ပေးလိုက်တဲ့အတွက်ကမ္ဘာလက်ခီးတရီပိုရောက်လာနိုင်ခြင်းရှိနေတဲ့အပေါ်ကြိုတင်ပြင်ဆင်တဲ့အနေနဲ့ထိုင်းတာဝန်ရှိသူတွေအခုလိုကြေညာလိုက်တာပါတနင်္လာနေ့အစောပိုင်းကစပြီးတော့ပြည်ပခီးတဲ့အလုံးကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားတာဒါမှမဟုတ်လွန်ခဲ့တဲ့6လအတွင်းကိုဗစ်ရောဂါတက်တာပြောင်းခွင့်ခဲ့ကြောင်းတက်တဲ့အထောက်အထားတွေပြမယ်လို့ထိုင်းလေကြောင်းအာဏာပိုင်ရဲ့စနစ်နဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ကာကွယ်ဆေးထိုးမထားသူတွေကတော့ဘာကြောင့်ကာကွယ်ဆေးထိုးမထားရသလဲဆိုတော့ဆေးလက်မှတ်တွေပြကြမှာပါလေမော်မတက်ခင်ခီးတဲ့အလုံးရဲ့ဆွေရစရန်းတွေကိုတက်ဆိုင်ရာလေကြောင်းလိုင်းကစစ်ဆေးရမှာဖြစ်တယ်လို့လည်းထိုင်းလေကြောင်းအာဏာပိုင်ကပြောပါတယ်ကိုဗစ်ကာကွယ်ဆေးအမျိုးအစားအလိုက်ဆေးထိုးထားမယ်အချင်းအရေးအတွက်အစဉ်ကိုလည်းသူ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အခုထုတ်ပြန်လိုက်တဲ့စီကံတစ်ကဇန်နဝါရီလကုန်ထိအကျုံးဝင်မယ်လို့လည်းပြောပါတယ်ပြည်ခဲ့တဲ့အောက်တိုဘာလမှာပဲကိုဗစ်ကာကွယ်ဆေးထိုးမှုဆိုင်ရာစီကံတွေကိုထိုင်းနိုင်ငံကရုပ်သိမ်းလိုက်ပေမဲ့လို့တရုတ်နိုင်ငံမှာကိုဗစ်လုံးဝကင်းစင်ရေးဇီရိုကိုဗစ်မူဝါဒတွေဖြည့်လျှော့ပေးလိုက်ပြီးတဲ့နောက်ပိုင်းနေဆက်ဂိတ်တွေပြန်ပွင့်လိုက်ချိန်မှာထိုင်းဖက်ကပြန်လည်ကျင့်သုံးလာတာဖြစ်ပါတယ်